ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုကျူးလွန်သူတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီအရေးယူမှုတွေလှုပ်ဆောင်မှုနဲ့ပြစ်မှတ်ထားဒဏ်ခတ်မှုအသစ်တွေအမေရိကန်ပြည်ထောင်စုကချမှတ်တဲ့နယ်လို့စက်တင်ဘာလ25ရက်နေ့စွဲနဲ့ HRW ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုအစိုးလိုက်အပြုံလိုက်တပ်ဖြတ်မှုအုပ်စုလိုက်အာဏာပြုကျင့်မှုနဲ့တခြားရက်ဆက်တဲ့ရာဇဝတ်မှုတွေကိုစနစ်တကျအကွက်ချစီစဉ်ပြီးတော့ကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့တနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအစီရင်ခံစာပေါ်ကျေးဇူးတင်ပေမဲ့ပြစ်မှုကျူးလွန်သူတွေအပေါ်ဘလို့အရေးယူသွားမလဲဆိုတာပြောဆိုထားခြင်းမရှိဘူးလို့ HRW ရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကပြောပါတယ
် Well they published a very strong report detailing a very 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 serious crime
ဒီအစီရင်ခံစာအတော်လေးပြင်းထန်ပါတယ်ကြီးလေးတဲ့ရာဇဝတ်မှုတွေကိုလည်းအသေးစိတ်ဖော်ပြထားပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေနဲ့လည်းကိုက်ညီပါတယ်ဒါမှလည်းဘာဖြစ်တဲ့တယ်လဲဆိုတာနဲ့အခုချိန်မှာဒါတွေကိုဘယ်လိုဆက်လုပ်မလဲဆိုတာပြောဖို့ဖော်ပြဖို့ပြက်ကွက်ခဲ့ပါတယ်ဒါကတော်တော်ထူးဆန်းတယ်ခင်ဗျာ
ဒါအပြင်လက်တလောနိုင်ငံတကာကမြန်မာစစ်တပ်ပေါ်ဖိအားပေးတာတွေဟာလုံလောက်မှုမရှိသေးတဲ့အတွက်အမေရိကန်ကဥဆောင်ပြီးပြစ်မှတ်ထားဒဏ်ခတ်မှုတွေချမှတ်ဖို့လိုအပ်တယ်လို့လည်း Brad Adams ကပြောပါတယ
် Rally support for prosecutions for trials for those who were responsible for
ရိုဟင်ဂျာတွေအပေါ်တိုက်ခိုက်ဖို့စီစဉ်သူတွေညွန်ကြားသူတွေနဲ့ကျူးလွန်ရမှာပါဝင်သူတွေကိုတရားခွင်တင်ပြီးအရေးယူမဲ့အစီအစဉ်ကျွန်တော်တို့ကအမြဲတမ်းအားပေးပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်တာတွေပိုင်ဆိုင်မှုထိန်းချုပ်တာတွေအပါအဝင်ပြစ်မှတ်ထားဒဏ်ခတ်မှုတွေချမှတ်စီစဉ်ပါတယ်အမေရိကန်နဲ့တခြားအစိုးရအားလုံးကဒီကိစ္စမှာတာဝန်ရှိတဲ့သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးအရေးယူစေချင်ပါတယ်ခင်ဗျာဒါမှပဲဆိုးရလွန်းတဲ့ဒီလောက်ရတွေကိုစီစဉ်ခဲ့သူတွေညွှန်ကြားခဲ့သူတွေနဲ့ကျူးလွန်ခဲ့သူတွေအားလုံးကိုအရေးယူနိုင်ကြမှာပါ
အမေရိကန်ပြည်ထောင်စုကတော့လူခွင့်ရချိုးဖောက်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြမတက်မတော်ကအရာရှိကြီး3ဦးနေ जा ဆောင်တက်ကအရာရှိကြီး2ဦးအပြင်တက်မ69နဲ့တက်မ33တို့ကိုဒဏ်ခတ်အရေးယူလိုက်ကြောင်းပြီးခဲ့တဲ့လထဲမှာပဲကြေညာထားတာဖြစ်ပါတယ်အလားတူဥရောပတက်မကနဲ့ကနေဒါနိုင်ငံတွေကလည်းဒဏ်ခတ်မှုတွေအသီးသီးချမှတ်ထားပါတယ်ဒီလိုနိုင်ငံတကာဖိအားတွေကြီးထွားလာနေချိန်မှာပဲမြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့မြမနိုင်ငံရဲ့အချုပ်အခြာအာဏာကိုပြည်ပနိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ဝင်ရောက်ဆွတ်ဖက်ခွင့်မရှိတဲ့အကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကလာရှုမြို့မှာရောက်နေချိန်ပြောဆိုထားတာဖြစ်ပါတယ်ရှင်